မလ32ရက်ဒီပြင်သတင်းမှာမုဒ္ဒမပင်လယ်ပြင်အနီးမြန်မာကိုကိုကျွန်းစုမှာစီရေးဆိုင်ရာအဆောက်အုံတွေလို့ယူဆရပွဲရှိတဲ့အဆောက်အုံတွေတိစောက်နေပြီးအဲ့ဒီကိစ္စမှာတရုတ်နိုင်ငံပါဝင်ပတ်သက်မှုရှိနေနိုင်တဲ့တန်တရာတွေလည်းပေါ်ပေါက်နေကြောင်းပြောပြပါတယ်ကိုကိုကျွန်းစုမှာမြန်မာရဲ့စီရေးဆိုင်ရာခင်မိမှုလေကြောင်းလှုပ်ရှားမှုဆိုင်ရာလိုအပ်တာတွေဖန်တီးမှုစတာတွေဆောင်ရွက်ခဲ့ကြောင်းနောက်ဆုံးရဂျိုဒုတပ်ပုံတွေကပြသနေပါတယ်တဲ့တရုတ်ကလည်းအိန္ဒိယရဲ့မဟာဗျူဟာမြောက်နေရာတွေဖြစ်တဲ့မုဒ္ဒမနဲ့နီကိုဘာကျွန်းတွေနဲ့ပတ်သက်ပြီးပြစ်မှတ်ထားနှာစွန့်နေတာလည်းဖြစ်ပါတယ်လန်ဒန်အခြေစိုက်လွတ်လပ်တဲ့မူဝါဒကြီးရဌာနတစ်ခုဖြစ်တဲ့ချန်သမ်ဟောက်စ်ရဲ့ဆောင်းမတစ်စောင်းမှာတော့ဂျိုဒုတပ်ပုံဆိုင်ရာကျွမ်းကျင်သူဒေမီယန်ဆိုင်မွန်နဲ့ပြည်ပရေးရာနဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူဂျွန်ပေါ်လော့တို့ကလေကြီးရုံအသစ်နှစ်ရုံမီတာ2300ရှည်တဲ့ပြည်လန်းအသစ်တစ်ခုနဲ့ရေဒါစခန်းအသစ်တစ်ခုတွေ့မြင်ရကြောင်းမလခုံပိုင်းကလည်းကိုကိုကျွန်းတောင်ပဲစွန်းမှာမြေရှင်းလင်းနေတဲ့ထောက်ထားတွေတွေ့ရလို့တိဆောက်ရေးလုပ်ငန်းတွေလာတော့မဲ့လက္ခဏာရှိကြောင်းသတင်းမှာဖော်ပြပါတယ်ကိုကိုကျွန်းမကြီးဟာမုဒ္ဒမနဲ့နီကိုဘာကျွန်းတို့ရဲ့မြောက်ဖက်34မိုင်ကျော်ပဲဝေးပါတယ်တရုတ်တွေအနည်းဆုံးနှစ်ပေါင်း20လောက်နေထိုင်ကြဘူးတဲ့ဆိုတော့ကောလာဟာလာလည်းရှိခဲ့ဘူးတယ်လို့ဆိုပါတယ်ဒွန်ကြီးစံတတာဘာဝင်အိန္ဒိယရဲ့ကာကွယ်ရေးဆိုင်ရာလှုပ်ရှားမှုတွေကိုအထူးရေဒါတွေနဲ့ထောက်လန့်စောင့်ကြည့်ခဲ့ကြကြောင်းအိန္ဒိယကမြန်မာနဲ့ပူးပေါင်းဆောင်ရွက်မှုကိုထိမ့်သိမ့်ထားနေချိန်မှာတရုတ်ကမြန်မာအာဏာသိမ်းစစ်ကောင်စီနဲ့အရင်ကတည်းကပုံမှုနှိကလာခဲ့ကြောင်းလည်းဖော်ပြပါတယ်တရုတ်အစိုးရကမြန်မာနိုင်ငံမှာကြီးကြီးမားမားရင်းနှီးမြှုပ်နှံထားရမှာတရုတ်မြန်မာစီးပွားရေးစင်ကြံလမ်းကနေပြီးတော့တဆင့်အိန္ဒိယသမုဒ္ဒရာလမ်းကြောင်းတွေကနေဆောင်ရွက်နေတာဖြစ်တယ်လို့မလကရည်လက်ကြလို့အရေးပါတဲ့ပင်လယ်လမ်းကြောင်းကနေလေတရုတ်ပြည်ရဲ့အရှိဘကံယောဒန်စီကိုကူးဖြတ်နိုင်တာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့နောက်ဟာနိုင်ငံတွင်းမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုပုံမှုမြင့်တက်လာခဲ့ကြောင်းတာဒကတွေကဖော်ပြနေပါတယ်တဲ့မြန်မာစစ်တပ်ဟာနိုင်ငံကိုထိန်းချုပ်နိုင်မှုစူးစမ်းရုံးကန်နေရပြီးနိုင်ငံစီးပွားရေးကလည်းမြန်မြန်ဆန်ဆန်ကြဆင့်လာနေကြောင်းဆောင်းမကဖော်ပြပါတယ်တရုတ်ပြည်အနေနဲ့လည်းမြန်မာကိုထောက်ခံပေးထားရတယ်လို့မြန်မာနိုင်ငံတွင်းကသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလည်းကောက်ကထားရပါတယ်။ကိုကိုကျွန်းကျွန်းစုတွေကိုစစ်တပ်ကစစ်ပုံသွင်းရမှာတရုတ်ပြည်အတွင်းကျပြန့်လာနေတဲ့ဖွံ့ဖြိုးတိုးတက်မှုတွေကအိန္ဒိယနဲ့သူ့ရဲ့ရေတပ်အတွက်ထူးခြားထင်ရှားတဲ့လူလုံရေးဆိုင်ရာစိန်ခေါ်ချက်တွေပေါ်ပေါက်လာဖို့ရှိကြောင်းလည်းသတင်းမှာဖော်ပြပါတယ်။မတ်လ31ရက် HRW လူအခွင့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံနဲ့အာဆီယံဆိုင်ရာသုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့နှစ်နှစ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်အင်ဒိုနီးရှားကရေးပေါ်ညီလာခံတရက်ဂျကာတာမှာခေါ်ယူခဲ့ပါတယ်မြန်မာနိုင်ငံတွင်းကဖြစ်ပျက်နေတဲ့အခြေအနေတွေဟာလက်သင့်ခံနိုင်မွေရာမရှိတဲ့အတွက်လုံးဝရပ်ဆိုင်ပြရမှာဖြစ်ကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကကြေညာခဲ့ပါတယ်2022ခုနှစ်ဧပြီလ24ရက်နေ့မှာအာဆီယံခေါင်းဆောင်9ဦးနဲ့မြန်မာစစ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့အကြံအဲတွေကိုလျှော့ချပြီးတွေ့ဆုံဆွေးနွေးပြီးလမ်းကြောင်းဖြစ်တဲ့အချက်5ချက်ပါအာဆီယံသဘောတူညီချက်ကိုချမှတ်ခဲ့ပါတယ်ဒါပေမဲ့ဂျပန်အတွက်မှာပဲမြန်မာစစ်ကောင်စီကအာဆီယံသဘောတူညီချက်ကိုငြင်းဆန်ဆုတ်ပယ်လိုက်ပြီးမြန်မာပြည်သူတွေနဲ့အတိုက်ခံတွေအပေါ်ဒီနေ့အထိညှဉ်းပန်းတပြန့်နေစေဖြစ်ကြောင်းသတင်းမှာဖော်ပြပါတယ်ဒီအတွင်းနိုင်ငံတကာအသိုင်းအဝန်းကအာဆီယံကိုရင်မောင်းအဖြစ်နေရာပေးလိုက်ပြီးမြန်မာဆိုင်ရာကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်နဲ့အညီငြင်းငြင်းချမ်းချမ်းဖြည့်ရှင်းမှုဖြစ်ပါတယ်ဒါပေမဲ့ရှေ့ကိုတိုးနိုင်ကြည့်အတွက်လက်နက်ကိရိယာမပြည့်စုံမဖြစ်နေသလိုအာဆီယံအနေနဲ့ကြာရှုံးနိုင်ငံဖြစ်လာနေတဲ့မြန်မာဆိုတဲ့အထုပ်ကိုပိုက်မိကြတာဖြစ်နေတယ်လို့ဆောင်းမမှာဖော်ပြပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဂျီဝန်ကြီးမာဆူဒီကလည်းမြန်မာစစ်တပ်အနေနဲ့အချက်၅ချက်ပါအာဆီယံသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ပြက်ကွက်နေတဲ့အပေါ်အလေးအနက်ဆိုရင်ကြောင်း2022ခုနှစ်စက်တင်ဘာလကုလသမဂ္ဂထွေထွေညီလာခံမှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာထင်ရှားတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူ၄ဦးကိုစစ်ကောင်စီကတည်ထောင်ချမှတ်ကွပ်မျက်ခဲ့ပြီးမှပြောဆိုခဲ့တာပါ။နောက်လာမှာတော့မြန်မာနိုင်ငံတွင်းအခြေအနေတွေပုံမှန်ဆိုးဘာလာဘွေးစီချောင်းလေအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးမာဆူဒီကထပ်လောင်းပြောဆိုခဲ့ပါတယ်ခင်ဗျာ